အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကစစ်ဆေးအတီးပြုတ်ပြီးသူတွေကိုလက်ခံဖို့ဆင်သင့်ဖြစ်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းအတိအကျအကောင့်ထဲပေါ်တင်တယ်လို့မြန်မာတမ်မတ်တအုပ်ဖြစ်တဲ့ဒေါ်အီအီတင်ကပြောပါတယ်။ပြန်လာသူတွေအားလုံးအတွက်ပို့ပြီးအစဉ်ပြေစေမဲ့အခြေအနေဖန်တီးပေးဖို့နိုင်ငံရေးအရာစ ကျွန်တော်တို့ရဲ့ဒီနေ့ကမြန်မာနိုင်ငံရဲ့တင်ပြပြောဆိုချက်တွေကကောင်းနှုတ်ပြီးတော့ကိုကြော်ကြော်သိန်းကပြောပြမှာပါရှင်ကိုစံတော်အတိုင်းနေရာရေးပြန်လာတာဟာဒုက္ခတဲ့အရေးမှာထိရောက်ပြီးရေရှည်ခံတဲ့အဖြစ်တစ်ခုဖြစ်တဲ့အတွက်ဥယျာဉ်ဆောင်ထွက်ပြေးသွားပြီနေရာရင်းအမြန်ပြန်လာနိုင်ရေးအပြင်းထန်ကြိုးစားလုပ်ဆောင်နေပါတယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြင်တွေတူ ကိုမြန်မာနဲ့ထိုင်းနိုင်ငံကြားပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံဘက်အောင်အောင်မြင်မြင်ပြန်ပို့နိုင်ခဲ့တာကိုတမ်းမတော်ကြီးဒင်ကထောက်ပြပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေနေရာရင်းပြန်လာရေးနဲ့ပတ်သက်လို့ဒေါ်ကြီးဒင်ကအခုလိုပြောပါတယ
်။ We are ready to receive verified returnees in a voluntary, safe and dignified manner in accordance with the pilot.
ဆက်စည်းတည်ပြုပြီးတဲ့သူတွေကိုယ်စံတိုင်းဒေကင်းစွာနဲ့ဒိခါရှိပြီးပြန်လာနိုင်ရေးအတွက်တနိုင်ငံသဘောတူညီချက်တွေနဲ့အညီလက်ခံဖို့ကျွန်တော်တို့အဆင်သင့်ရှိနေပါသေး။ Bangladesh ဘက်ကပေးပို့တဲ့စင်းတွေက2019ခုနှစ်နိုဝင်ဘာလအထိဆိုရင်65ရာခိုင်နှုန်းကိုဆက်စည်းအတည်ပြုပြီးပါပြီ။ Bangladesh ဘက်ကလည်းအကြောင်းကြားပေးပါပြီ။ကိုယ်စံတာနဲ့အညီဘေကင်းရင်းနဲ့တိတ်ခါရှိရှိနေရရင်ပြန်ပို့ရေးအောင်မြင်စေဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သဘောတူညီထားတဲ့နှစ်နိုင်ငံအစီအစဉ်တိုင်းအတိအကျလိုက်နာပြီးတော့ရိုးရိုးသားသားနဲ့လင်းလင်းမြန်မြန်အကောင့်ထဲပေါ်သင့်ပါတယ
်။ဒုက္ခသည်တွေနေရပြန်ရေးကြန့်ကြာနေတာဟာသူတို့နေရပြန်နိုင်မဲ့အခြေအနေကိုမြန်မာဘက်ကဖန်တီးပေးဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံယာယီဌာနအတွင်းဝန်ရှာဟီဒူဟိတ်ကဒီညီလာခံမှာပဲဒီဇင်ဘာလ18ရက်နေ့ကဆွဆွဲပြောဆိုခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်ကိုတာမန်ကြီးဒေါ်ဤတင်ကနာမည်နဲ့တကွာဓာတ်ရိုက်ခြေပတာမျိုးပြောမသွားပေမဲ့အဲဒီလိုအခြေအနေမျိုးဖန်တီးဖို့ဆန္ဒရှိတယ်ဆိုတာထည့်ပြောသွားပါတယ
်။ We are committed to continue our efforts in creating more conducive conditions for all returnees.
ပြည်လာရေးသူတွေအားလုံးအတွက်ပို့ပြီးအဆင်ပြေစေမယ့်အခြေအနေကိုစစ်မှန်တဲ့နိုင်ငံရေးဆန္ဒနဲ့ဖန်တီးပြီးကျွန်တော်တို့ဆက်ပြီးတော့ကြိုးပမ်းသွားဖို့အခိုင်အမာရှိပါတယ်။နေရပြန်ပို့ရေးလုပ်ငန်းစဉ်ကိုတက်ဆိုင်သူအားလုံးရဲ့ဟန်ချက်ညီအားထုတ်မှုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တိတ်မကြခင်အနာဂတ်မှာစတင်နိုင်ပြီးတော့လက်တွေ့ကျပြီးရေရှည်ခိုင်မာမဲ့အဖြစ်ကိုလည်းရရှိနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။နေရရင်ပြန်ရေးကိုဟန်တန်းနောက်ဆက်ဖို့အာဆာအဖွဲ့ရဲ့တပ်ဖြတ်ချင်းချောင်းမှုအပါအဝင်အဓားစီအမျိုးမျိုးရှိနေတဲ့ကြားမှာပဲကောက်ဆက်ဘဇားကဒုက္ခသည်400ကျော်ကို့အစီအစဉ်နဲ့ကိုမြန်မာနိုင်ငံဘက်ပြန်လာကြတာဟိန်းနိုဘာလာဝင်400နီးပါးကသူတို့ပြန်ကျင်တယ်ဆိုပြီးပြောနေတာကြားပြီးဖြစ်ပေမဲ့ပြန်မှုစီစဉ်နိုင်တဲ့အခြေအနေမရောက်သေးတာတွေကိုလည်းတန်မတ်တော်ကြီးတင်ကဒုက္ခတဲ့ညီလာခံအတွင်းထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ